အမေရိကန်နဲ့ဖိလစ်ပိုင်နှစ်နိုင်ငံစစ်ဖက်တွေပူးတွဲပြီးနှစ်ဆင်လုံးတွေကြောင့်တိုက်ခိုက်ရေးဆိုင်ရာလေ့ကျင့်ခန်းတွေအပါအဝင်ကာကွယ်ရေးနဲ့လူညုံရေးဆိုင်ရာပူးတွဲလှုပ်ဆောင်ချက်တွေကိုနောက်နေ့မှတိုးမြင့်လှုပ်ဆောင်သွားမယ်လို့ဖိလစ်ပိုင်စစ်ဖက်ကတောက်ကြနေမှာပြောပါတယ်။အကြံဖက်ဝါဒတံတန်နေနေရေးရေကြောင်းလူညုံရေးနဲ့လူသားစာနာမှုအကူအညီပေးရေးအပါအဝင်ကဏ္ဍပေါင်း281ခုမှာပူးပေါင်းဆောင်ရွက်မှုကိုတိုးမြင့်သွားမယ်လို့အမေရိကန်နဲ့ဖိလစ်ပိုင်စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒီနှစ်ပူးတွဲလှုပ်ဆောင်မှုက261ခုရှိတယ်လို့ဖိလစ်ပိုင်စစ်ဖက်ပြောခွင့်ရဗိုလ်မှူးကြီး Noel Didoyato ကပြောပါတယ်။နိုင်ငံမာမိတပ်ဖွဲ့တွေရဲ့နှစ်ပတ်လည်စီဝေးကိုဖိလစ်ပိုင်စစ်ဖက်အကြီးအကဲဗိုလ်ချုပ်ကြီးကာလီတိုဂါဗက်စ်နဲ့အမေရိကန်အင်ဒိုပစိဖိတ်ဒေသကုကဲမှုစစ်ဌာနချုပ်တမူရေရဲဗိုလ်ချုပ်ကြီးဖိလစ်ဒေးဗစ်ဆန်တို့ဦးဆောင်တက်ရောက်ပြီးမနီလာမြို့တော်ကဖိလစ်ပိုင်စစ်ဌာနချုပ်မှာကြာသပတေးကကျင်းပပါတယ်။သမ္မတရိုဒရီဂိုဒူတာလေးကအမေရိကန်နဲ့ပူးတွဲလေ့ကျင့်တဲ့တိုက်ခိုက်ရေးဆိုင်ရာစီးရေးလေ့ကျင့်မှုတွေကိုရပ်ပစ်မယ်လို့ပြောထားပြီးတဲ့နောက်မှာစစ်ဖက်နဲ့အကြပူးပေါင်းဆောင်ရွက်မှုတိုးမြင့်မယ်လို့ကြေညာတာဖြစ်ပါတယ်ခင်ဗျာ။